အမေရိကန်သမ္မတကတော့အလုံးစုံပြတ်သုံးနိုင်တဲ့စစ်ပွဲအနေဟာ1960ပြည်နှစ်ပိုင်းတွေကဆိုရင်အမြင့်ဆုံးကိုရောက်နေပြီလို့သတိပေးလိုက်ပါတယ်။ယူကရိန်းစစ်မှာရှုံးနိမှုတွေကြုံနေရတဲ့ရုရှားကသူတို့ပိုင်ဆိုင်ထားတဲ့နျူကလ িয়ার လက်နက်ကိုအဆုံးပြုမယ်လို့ချင်းချောင်းနေချိန်မှာသမ္မတဂျိုးဘိုက်ဒန်ကအခုလိုမနေ့ကသတိပေးလိုက်တာပါ။ရုရှားသမ္မတပူတင်ကြောင့်အတော်လေးသိထားသူတယောက်အနေနဲ့ပြောရမယ်ဆိုရင်နျူကလ িয়ার လက်နက်ဇီဝလက်နက်ဓာတုလက်နက်တွေသုံးမယ်လို့ပူတင်ပြောနေတာတွေကအတီးပြောနေတာဖြစ်တယ်လို့သမ္မတဘိုက်ဒန်ကဆက်ပြောပါတယ်။အမေရိကန်နဲ့ဆိုဗီယက်ပြည်ထောင်စုကြား1960ပြည့်နှစ်ပိုင်းတွေမှာနျူကလ িয়ার စစ်ပွဲဖြစ်လူချင်းနေတင်းမာခဲ့ပြီးနောက်ပိုင်းတွေကအခုလောက်တင်းမာတဲ့အချိန်တွေမျိုးမကြုံခဲ့ဘူးလို့လည်းသမ္မတဘိုက်ဒန်ကနယူးယောက်မြို့မှာကျင်းပတဲ့ရန်ပုံငွေရှာပွဲတစ်ခုမှာပြောခဲ့ပါတယ်။1962ခုနှစ်တုန်းကအမေရိကန်ကတူရကီနဲ့အီတလီနိုင်ငံတွေမှာနျူကလ িয়ার ပဲ့ထိန်တဲ့ဒုံးကျည်တွေဖြန့်ချခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ဆိုဗီယက်ပြည်ထောင်စုဘက်ကလည်းကျူဘာမှာအလားတူဒုံးကျည်တွေဖြန့်ချခဲ့တဲ့အတွက်နျူကလ িয়ার စစ်ပွဲဖြစ်ပွားလို့နည်းနည်းကိုဖြစ်ခဲ့ပါတယ်ခင်ဗျ။